ဘာပဲပြောပြောလက်ရှိအနေနဲ့မန္တလေးဟာမြန်မာနိုင်ငံမှာဒုတိယအကြီးဆုံးမြို့ဖြစ်ပါတယ်။စီးပွားရေးအရာရောယဉ်ကျေးမှုအရာရောအချက်အချာကြတဲ့ဆိုတာလည်းမငင်းနိုင်ပါဘူး။ဒါပေမဲ့အဲ့ဒီအချက်အချာကြတဲ့စီးပွားရေးနဲ့ယဉ်ကျေးမှုမှာမကြခင်ကုန်းကောက်စရာမရှိတော့အောင်ချွတ်ချုံကြတော့မယ်ဆိုတာကလည်းအသေးအချာပါပဲ။1984ဦးကြကြီးဝင်းမိဘပြီးတဲ့နောက်မန္တလေးမှာရှိတဲ့အမျိုးသားစီးပွားရေးတွေစတင်ပွန်ပဲ့လာမှုအပေါ်စာပေအနုပညာအဝန်အဝိုင်းကရုတ်ချီးခံစားနာကျင်လာကြတာပါပဲ။1988အရေးတော်ပုံကြီးပြီးတဲ့နောက်တက်လာတဲ့အစိုးရလက်ထက်မှာတော့1984တဘာဝမီးပေးတဲ့အစာပေါင်းများစွာကြီးမာတဲ့မင်းပေးကြောင့်မို့အမျိုးသားစီးပွားရေးတွေဒုံငုံပြိုဆင်းသွားတော့တာပါပဲ။အမျိုးရဲ့အသေးနှလုံးဖြစ်တဲ့အပြင်အမျိုးသားစီးပွားအမှတ်လက္ခဏာဖြစ်တဲ့ဈေးကြိုတော်ကြီးကိုမင်းမိတ်မင်းအာနာနဲ့အမြစ်ကဖြိုလှဲပစ်လိုက်ပါလေ။မြို့ပေါ်မှာရှိတဲ့စီးပွားအရင်အမြစ်တွေဖျက်ဆီးရုံမကလက်လာဘနဲ့ကိုကျိုးစီးပွားရှည်တန်းတင်းပြီးနေချက်လာတဲ့ပြိုဆင်းလာတဲ့လူမျိုးသားကိုတရားဝင်တလဟောသွင်းလာပြန်ပါလေ။မန္တလေးစီးပွားရေးမှန်သမျှအမျိုးသားပိုင်းစီးပွားရေးဟာနောက်တန်းမှာပဲရှိနေတယ်။မန္တလေးရွာနေပြည်တိုင်းမြို့ဖလားစီးပွားရေးဆိုတာစုံစုံမြုပ်လူမတက်ပါပဲ။ရင်ကျေးမှုဆိုတာကတော့မျက်စိအောက်မှာတင်တုံးပြိုကျသွားသလိုပါတံပိုးထားသူမန္တလေးသားလူနည်းစုကသာအသံပြာမတက်ပြောကြဆိုကြလက်ကမိကိုထွက်လို့မတက်ရေးကြသားကြရပေမဲ့အာနာပိုင်းအဆက်ဆက်ကတော့မတိကြိုးကြုံဒါမှမဟုတ်တိတိနဲ့ပဲရေနစ်ရဝါကူထိုးကြပါတော့တယ်ရိုးရပွဲလမ်းများနဲ့ပတ်သက်ရင်ပွဲမိန်ရဖို့ခက်ခဲလုံခြုံရေးပေးဖို့ငင်းဆန်ပေမဲ့နိုင်ကလပ်တွေခါရာအိုကေတွေပါတီပွဲတွေကိုတော့သူတို့ရဲ့တူသားနောင်မယ်များကိုယ်တိုင်ဖွင့်လှစ်ထားကြပါတယ်။အထူးသဖြင့်မန္တလေးရဲ့မြမရိုးရာယဉ်ကျေးမှုပြယုတ်ဖြစ်တဲ့အတာတကြံပွဲတော်ကိုအာနာပိုင်များကပဲစနစ်တကျဖျက်ဆီးပစ်ခဲ့တာပါ။ကိုကျိုးအတ္တစီးပွားကိုပဲအရာရာရှည်နှန်းတင်ခဲ့တဲ့နှစ်20ကျော်ကာလကြီးမှာတမန်ဝင်ဈေးကြိုးကြီးဖြစ်တယ်။ဘူဒီငပေါင်းကျော်ဆိုင်းဘုတ်ကြီးတွေနဲ့စူပါမားကတ်တွေပေါ်လာတယ်။တမန်ဝင်စီးပနီဆရာတော်ဗိမာန်ကိုဖျက်တယ်။အမိုးကဘုံချောင်းကြီးတွေမြင်မလာတယ်။တမိုင်းဝင်ကနောင်မင်းသားကြီးဂူကိုထိုးကော်ပစ်တယ်။ဘီယာဆိုင်တွေမိုးလိုပေါက်လာစေတယ်။တမိုင်းဝင်သခင်ပါဟိန်ဂူကိုတရုတ်ကြောက်စိမ့်ဈေးခွက်နဲ့အစာထုတ်အမုံချေပစ်လိုက်တယ်။ဒီကြားတဲ့တမိုင်းဝင်ကျုံမြူယူပြအိုး48ရက်ကိုလည်းအင်္ဂလိပ်နယ်ချက်စစ်တပ်အမွေကိုပဲဆက်ခံကဒီကနေ့အမျိုးသားအစိုးရခေတ်အထိစစ်တပ်ကအပိုင်စီတိမ့်ပိုက်ထားသေးတယ်ဒီကြတဲ့ရတနာဘုံခိရဲ့လက်ရာတစ်ခုအနေနဲ့ကြံကောင်းကြံရကြံနေတဲ့တမိုင်းဝင်ဆက်ရှင်တရားကြီးကိုလည်းဗေဒင်လိုလိုရေဒီယာလိုလိုနဲ့အုတ်တချက်သဲတော်ဝင်မြမကြံအောင်အစာဖြောက်ပြက်ပြစ်လိုက်ကြပြန်ပါတယ်။ဂိုင်းဒီလိုဘသူတေတေငတိမာပြီးရောဆိုတဲ့စိတ်တက်နဲ့ထင်နှိုင်းကျဲကြတဲ့အာနာရှင်အုပ်စိုးမှုတွေဒီကနေ့ခြုံငိမ့်သွားပြီတဲ့ပြည်သူကိုယ်စားလှယ်နဲ့အစိုးရဖွဲ့တဲ့ဒီမိုကရေစီခေတ်ကိုရောက်ပြီတဲ့ဒီမိုကရေစီခက်ကိုရောက်ပြီဆိုရင်ဒီလိုပျက်စီးမှုတွေဖျက်ဆီးမှုတွေမရှိစေရတော့ဘူးလို့တာမန်ပြည်သူတိုင်းသိရှိနားလည်ခဲ့ကြပါတယ်။ဒါကြောင့်မြို့သူပင်စိုးစေကားမှုဆိုတဲ့ချွင်းချက်နဲ့ပဲ2010ခုနှစ်ကာလကမျက်စိမှိတ်ပြီးပြည်သူကိုယ်စားလှယ်များအဖြစ်သတ်မှတ်ရွေးချယ်မှုကိုပြည်သူတွေကလက်ခံခဲ့ကြတာပဲမဟုတ်ပါလား။ဒီလိုနဲ့ပဲရသလောက်ပြင်မယ်ဆိုတဲ့စွန့်လွတ်မှုစွန့်စားမှုစိတ်ဓာတ်နဲ့ကြားဖြတ်ရွေးကောက်ပွဲမှာလွတ်တော်တဲ့ပြည်သူအားစစ်စစ်နဲ့ပုပ်ကူများရောက်သွားကြတာပဲမဟုတ်ပါလား။ဘာပဲပြောပြော2014ဆိုတာအစိုးရတက်တန်း၄နှစ်ရှိပါပြီ။စိုးစိုးကအစီရင်ခံသလိုရွှေကိုယူသည်ငွေကိုယူသည်ပြီးတော့လူကိုပါယူသည်ဆိုသလိုဖြက်စီးယူဆောင်သွားခဲ့ကြလို့အခွန်ကျွကြံရတဲ့မန္တလေးကိုပြည်သူကိုယ်စားလှယ်ကြီးတွေကတော့မကယ်တင်ကြတော့ဘူးလား။အစိုးရတက်၄နှစ်တက်တန်းမှာလွတ်တော်အစီအဝေးကလည်း၉ချိန်၉ခါကျင်းပပြီးပြီထင်ပါရဲ့ဒီကာလအတွင်းမန္တလေးပြည်သူလူထုကရွေးကောက်တင်မြှောက်ပေးလိုက်တဲ့လွတ်တော်ကိုယ်စားလှယ်ကြီးများတဲကမန္တလေးရင်ချေးမှုနဲ့ပတ်သက်လို့မန္တလေးအမွေအနှစ်နဲ့ပတ်သက်လို့မန္တလေးစီးပွားရေးနဲ့ပတ်သက်လို့မန္တလေးလူမှုဝန်းကျင်နဲ့ပတ်သက်လို့မန္တလေးထိမ့်သိမ့်ကာကွယ်မှုနဲ့ပတ်သက်လို့မန္တလေးခုခံကာကွယ်မှုနဲ့ပတ်သက်လို့မန္တလေးရိုးရာဓလေ့နဲ့ပတ်သက်လို့လွတ်တော်ထဲမှာတခွန်းတပါဒါမြရွှေနှုတ်တော်ကမွတ်ဟပြောဆိုမေးမြန်းတင်ပြခြင်းအလျင်မရှိခဲ့ပါဘူးအစိုးရသက်၄နှစ်တတန်းအတွင်းမှာပဲဖြစ်မြဲဖြစ်ပြက်မဲပြက်ဆုံးမြဲဆုံးရှုံးမြဲရှုံးဖိမြဲဖိနဲ့အရင်အာဏာရှင်အစိုးရခြေရာနဲ့ဖွားခြေထက်လိုက်ပါကပ်ဖိနှိပ်ဆဲပါပဲ ဒီတော့လာမယ့်2015ခုနှစ်မှာလက်ရှိအစိုးရတက်တန်းကုန်ပါပြီပြည်သူကိုယ်စားလှယ်အသစ်တွေရွေးချယ်ကြရပါတော့မယ်ပြည်သူလူထုလက်ထဲမှာရွေးချယ်ပိုင်ခွင့်ရှိပါလျက်နဲ့ပထမ5နှစ်တက်တန်းကိုနမူနာယူပြီးပြည်သူလူထုအကျိုးကိုတကယ်ဆောင်ရွက်မယ်ပြည်သူကိုယ်စားလှယ်စစ်စစ်များကိုသာရွေးချယ်ကြဖို့လိုအပ်နေပါပြီဖြတ်တန်းခဲ့ရတဲ့၄နှစ်တက်တန်းအရမန္တလေးအနေနဲ့ရွေးချယ်လိုက်တဲ့ရွေးချယ်သည်ဟုဆိုတဲ့ကိုယ်စားလှယ်များနဲ့ကတော့၅ပါးသာမကတန်ငါစင်မှာမှောက်ခဲ့တာကဖြင့်ပြောเสียရမလို့ကြုံခဲ့ရလိမ့်ပြီပဲဒါကြောင့်တကယ်မန္တလေးကိုကာကွယ်မဲ့မန္တလေးကိုခုခံမဲ့မန္တလေးကိုကယ်တင်မဲ့ကိုယ်စားလှယ်တွေရွေးနိုင်ဖို့အခုကတည်းကကြိုတင်ညှိနှိုင်းဆွေးနွေးသုံးသပ်စဉ်းစားဆုံးဖြတ်ထားကြဖို့လိုပြီပေါ့ပြောချင်တာကတော့မန္တလေးဆိုတာကနမူနာတစ်ခုပါတတိုင်းတပြည်လုံးအတွက်ဒီကိစ္စကိုအသေးချာစဉ်းစားကြရတော့မယ်အချိန်အခါရောက်နေပါပြီအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုငတ်ပါ